စကိုင်းတိုင်းထဲမှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတယ်လို့မကွေးတိုင်းထဲမှာလည်းလေဆောင်ကနေပါတိုက်ခိုက်မှုတွေကိုလုပ်နေပါတယ်။မကွေးတိုင်းစောမြို့နယ်ကကြေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေပြီးတော့စစ်တပ်ဘက်ကလေဆောင်ကနေရဟတ်ရင်တွေနဲ့တိုက်ခိုက်တဲ့အထိအပြင်းထန်နေပါတယ်။တိုက်ပွဲကြောင့်ဒေသခံအများအပြားလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ဦးတင်မောင်တန်းတင်ပြပါမယ်ရှင်
။မကွေးတိုင်းစောမြို့နယ်ကကြေးရွာတွေမှာဒီကနေ့နိုဝင်ဘာလ19ရက်မနေ့ပိုင်းကစပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်။စစ်တပ်ဘက်ကလေယာဉ်နှင်းသုံးပြီးဝေရင်ကနေပါဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်။
အချိန်က9နာရီ10နာရီနောက်ကစဖြစ်တာစောမြင့်နဲ့စောမြင့်နဲ့ဒီကျင်းလင်းရွာနဲ့အမိတော်ရောကျင်းလင်းကျင်းလင်းအုပ်ခုဟုတ်တယ်နော်ပေါ်မှာအဲ့ရွာ3ရွာကြားမှာစဖြစ်တာပေါ့ဘယ်လိုစဖြစ်လဲဆိုတော့အခုလက်ရှိသူတို့ကဒီစောနယ်ထဲမှာပေါ့စောနယ်နဲ့ပေါ့နယ်အဆက်ပေါ့အဲ့မှာသူတို့ကစစ်ကြောင်းဒီကြောင်းနဲ့ထိုးလာတယ်အဲ့ထိုးလာတဲ့အချိန်မှာကျွန်တော်တို့ဒီနေနေကြံပီတီအေတွေကနေပြီးခုခံစစ်ပေါ့နော်ခုခံစစ်ဒီနေနေလို့ပေါင်းစီလာအောင်ခုခံစစ်နဲ့ခုကနေချိန်မှာတိုက်ပွဲဖြစ်တာပေါ့လေကြောင်းတိုက်ခိုက်မှုကဟုတ်တယ်ဗျာလေကြောင်းတိုက်ခိုက်မှုတော့ဒီကူတူကအကျဉ်းဆေးကားဆေးကားတော့ကျေးတယ်ဗျာအဲ့လေလေတင်းကျူးဒီကူတူကနှစ်စီးလိုက်ကျေးတယ်တုံးကြီးနဲ့တူရရဲ့ကြံပြီးအခုအဲသူတို့ကတော့ဆောက်ကျေးတာဘုံနဲ့ကျေးတယ်အပေါ်ကနေပြီးတော့ကျွန်တော်ငယ်ကစက်တက်လေးနဲ့ပြစ်တယ်ဒီလေမွားနေပြီးပြစ်ဆက်မှုတွေလုပ်ပြီးတာပေါ့နော်သူစီက20ဝန်းကျင်တော့ကျတဲ့ခါကျတော့သူတို့ရဟန်းကိုစစ်ကူခေါ်ပြီးတော့အဲ့လိုကျေးတာဗျာအဲ့ချိန်မှာသူကလေပြစ်ကူခေါ်တဲ့ချိန်မှာဒီလိုကတရားတော်ရတယ်တရားကိုကြားရပေါ့အဲ့ဒီမျို
းထိခိုက်တိတ်ဆုံးမှုနဲ့ပတ်သက်လို့တော့ VOA ကတိကျအတိမပြုတ်နိုင်သေးပါဘူးစစ်ကောင်စီတပ်တွေဟာစောနယ်နဲ့ပေါ့မြို့နယ်တောင်ပိုင်းကကြေးရွာတွေကိုနယ်မြေရှင်းလင်းပြီးနယ်မြေစုမိုးနိုင်ဖို့လှုပ်ဆောင်နေပုံရကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကယူဆနေပါတယ်တိုက်ပွဲကြောင့်စောမြို့နယ်နဲ့ပေါ့မြို့နယ်တောင်ပိုင်းကြားကကြေးရွာတော်တော်များများဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်ဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပါတယ်
။ဖပြင်းနေရတဲ့ဒေသခံလည်းရှိတယ်။ဖပြင်းနေရတဲ့ဒေသခံတွေကတော့ဒီဘက်ကတော့စောမြူနယ်တို့မှာဆိုရင်ကိုမန်းရှိတယ်၊မြစ်ကြီးရှိတယ်၊ကြောက်လေးရှိတယ်ကို။ပြီးလို့ချင်းတမ်းရရွာ၊ကျူရောရွာရှိတယ်။ဟိုအထက်ကကဆိုရင်တော့ကျင်းလင်ရှိတယ်၊အုပ်ဖို့ရှိတယ်၊တလဲရှိတယ်ခင်ဗျ။ပြီးတော့တောမရွာလည်းရှိတယ်ခင်ဗျ။သူတို့ကရွာသူရွာသားတွေကတော့တောလေးတွေပဲပြီးနေရတယ်ခင်ဗျ။ပြီးနေရတဲ့လူကြီးပေါင်းဆိုလို့ရှိရင်ထောင်ကျော်မှာဥတီကျတဲ့ဒီကြတော့မရှိဘူးခင်ဗျ။ဒီလိုရအောင်သူတို့လွတ်မဲ့ကျင်းနေရတဲ့တောင်တန်းလေးပေါ်လေးစစ်ပင်အောက်တွေပဲကြီးနေရတယ
်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့တချို့ဒေသတွေမှာလေကြောင်းကနေပါတိုက်ခိုက်နေတာပါအခုနိုဝင်ဘာလထဲမှာပဲစကိုင်းတိုင်းကျွန်းလာမြို့နောက်ဖက်ကတောထဲမှာဒေသခံကာကွယ်ရေးစခန်းတစ်ခုကိုစစ်ကောင်စီကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြီးလေကြောင်းကနေပါပစ်ခတ်ခဲ့ပါသေးတယ်